ကမ္ဘာနေရာအနှံ့မှာရှိတဲ့ကြမ်းဖက်သမားတွေစိတ်ကြွဆွဲကောင်းတွေစီကိုလက်နက်ပစ္စည်းတွေမရောက်နိုင်အောင်တားမြစ်ဖို့ရည်မှန်းတဲ့အပြည်ပြည်ဆိုင်ရာလက်နက်ကုန်သွယ်မှုဆိုင်ရာပထမအဆုံးသဘောတူစာချုပ်စာတမ်းကိုကုလသမဂ္ဂရဲ့ထူထူးညီလာခံကနေပြီးတော့မနေ့ကတခင်းနဲ့တည်းအတည်ပြုလိုက်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း154နိုင်ငံကဒီသဘောတူညီချက်ကိုမဲပေးထောက်ခံခဲ့ပါတယ်အီရန်နိုင်ငံမြောက်ကိုရီးယားနဲ့ဆီးရီးယားနိုင်ငံတွေကတော့ကန့်ကွက်မဲပေးပြီးနိုင်ငံပေါင်း23နိုင်ငံကတော့ကြားနေခဲ့ပါတယ်ဒီသဘောတူညီချက်ကိုလိုက်နာပဲဆိုပြီးတော့နိုင်ငံပေါင်း90ကလက်မှတ်ထိုးလိုက်ပြီးဆိုတာနဲ့ဒီသဘောတူညီချက်ဟာတရားဝင်ဖြစ်လာမှာဖြစ်ပါတယ်။စာချုပ်ပါအတိုင်းဆိုရင်တော့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုနောက်လူမျိုးလုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုတွေမှာပါဝင်ပတ်သက်သူလို့သင်္ကာမကင်းဖြစ်ခံရသူတွေကိုစစ်မြေပြင်သုံးလက်နက်ထုတ်လုပ်သူတွေအနေနဲ့ဒီလက်နက်တွေတိုက်ရိုက်ရောင်းချတာမျိုးကိုတားမြစ်ထားပါတယ်။ဒီသဘောတူညီချက်ဟာပြင်းထန်ထိရောက်ပြီးတော့အကောင့်ထဲပေါ်နိုင်တဲ့အခြေအနေမှာလည်းရှိတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကတုံ့ပြန်ပါတယ်။လက်နက်ပစ္စည်းတရားဝင်ကုန်သွယ်ရောင်းချနိုင်မှုတိုင်းပြည်တွေအတွက်လည်းအခွင့်အရေးကိုလည်းအကာအကွယ်ပေးထားတယ်လို့ဆိုပါရခင်ဗျာ